ဆရာတော်ဗန္နန္ဒမုန်နိန္ဒဘေးဝင်သားကိုစစ်တပ်ပစ်ခတ်ပြန်လည်တော်မူခဲ့ပြီးတဲ့နောက်စစ်တပ်ရဲ့လက်လွတ်စပယ်သက်ပြတ်မှုတွေရအောင်ကန့်ဆောင်ခြင်းရောက်ပြီလို့ဆရာတော်ကြီးရဲ့တပိတ်သံဃာတော်တွေကမိန့်ကြားလိုက်ပါတယ်ဆရာတော်ကုလိုပစ်ခတ်ခံရခြင်းဤသူတနိုင်ငံလုံးပြည်သူတွေကိုစစ်တပ်ကအကြောင်းမဲ့ပစ်ခတ်သက်ပြတ်နေစေအခြေအနေတွေကိုပိုပြီးဆိုးဝါးလာနေတယ်လို့ဝင်းနေမီတာယုံကြောင်းတိုက်စာတင်သားဟောင်းတပိတ်သံဃာတွေကကြေညာချက်ထုတ်ပြန်ခဲ့တာရန်ကုန်ကပေးပို့လာတာကိုမှန်ရင်ချင်းတိုင်းပြောပြပေးပါအောင်ခင်ဗျာ
ဒီကနေ့ဇွန်လ22ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ဗတ္တနာမုနိန္ဒာပြီးဝင်သားဆရာတော်ဖျားကြီးရဲ့တပည့်တန်ဃာတော်များရဲ့သဘောထားကြေညာချက်မှာဆရာတော်ပြစ်ခတ်ခံရတဲ့ဖြစ်စဉ်ကိုအသေးစိတ်ဖော်ပြထားပြီးပရိယတ်တိစာပေပြန်ပွားရေးအပတ်တကုတ်ကြိုးပမ်းအားထုတ်နေတဲ့ဆရာတော်တပါအကြောင်းမဲ့ပြစ်ခတ်တပ်ဖြတ်ခံလိုက်ရတဲ့ဖြစ်ရဟာဗုဒ္ဓသာသနာတော်အတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်ဖော်ပြထားပါတယ်။ဆရာတော်ဘုရားကြီးကိုစစ်တပ်ကလက်လွတ်စပယ်ပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဖြစ်ရကိုကြည့်ရင်ဆရာနာရှင်တွေရဲ့အကြမ်းဖက်တပ်ဖြတ်မှုတွေဟာယဟန်ရှင်လူပြည်သူမရွေးဘာသာမရွေးလူမျိုးမရွေးအဆင့်တန်းမရွေးအချိန်မရွေးကြားရောက်လာနေပြီဆိုတာကိုပြသနေတာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်ဗုဒ္ဓဘာသာယဟန်တော်တွေအနေနဲ့စစ်အာဏာရှင်တွေကြောင့်ပြည်သူတွေဒုက္ခမျိုးစုံကြုံတွေ့နေရတဲ့အခြေအနေတွေနဲ့သာသနာတော်ရုပ်လျော့ကျဆင်းလာနေတာကိုကာကွယ်ရေးပရိကံဆောင်ခြင်းအမျိုးမျိုးကိုဝီနီးတော်နဲ့အညီဆောင်ရွက်ကြဖို့အချိန်ရောက်ပြီလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဇွန်လ19ရက်နေ့ကမန္တလေးကိုလေကြောင်းနဲ့ကြွချီလာတဲ့ဝိနေမိတာယုံကြောင်းတိုက်ဆရာတော်ကြီးဟာကားကိုတနက်နဲ့ပြစ်ခတ်ခံရတာကြောင့်အဲ့ဒီနေရာမှာတွင်ပြန်လွန်တော်မူခဲ့တာပါ။ကနဦးမှာတော့စစ်ကောင်စီဘက်ကပြည်သူ့ကာကွယ်ရေးတပ် PDF တွေကမိုင်းဆွဲတိုက်ခိုက်ခဲ့တာလို့ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ပြစ်ခတ်ခံရတဲ့နေရာမှာရှိခဲ့တဲ့ကံတုံးစင်ကြောင်းဆရာတော်ဗဒနာဂုဏိကာပြီးဝင်သားကစစ်ကောင်စီတပ်ဖွဲ့ဝင်တွေကလုခဲ့တာလို့ထုတ်ဖော်မိကြားခဲ့ပါတယ်။အမျိုးဘာသာသာသနာစောက်လျှောက်ရေးအဖွဲ့မဘာသာဗဟုအဖွဲ့ဝင်တဦးဖြစ်တဲ့ဥပမောခါကတော့တံမိုးရှိတဲ့အထင်ကရဆရာတော်တပါးကျွေလွင့်ခဲ့ရတာဟာနှမျောစရာကောင်းတယ်လို့ဒီဖြစ်ရက်ဖန်တီးခဲ့သူဘယ်သူကိုမဆိုရှုံချတယ်လို့အခုလိုမိန့်ကြားပါတယ
်ခွန်ကြီးကတော့ဒီလိုဖြစ်သွားတဲ့အပေါ်မှာတော့စိတ်မကောင်းဘူးပေါ့နော်ဒီဘက်ကပဲလှုပ်လို့လှုပ်တဲ့သူရဲ့မိလို့လှုပ်ချာလားမမိလို့လှုပ်ချာလားဒီတော့သတ်ပြီးတော့သုံးသက်ရင်တော့သုံးသက်ပြရပါတော့။အေးအဲ့ဒီပေါ်မှာတော့ဘုန်းကြီးတို့ကလောက်တဲ့အဖွဲ့အစည်းအလုံးသူထံသူခံပါပြီပဲပေါ့။အဲ့တော့ပဲဘုန်းကြီးတို့ကပြောပြီးရှင်နဲ့လောက်တဲ့အဖွဲ့အစည်းကိုလည်းရှုံချတယ်၊ကန့်ကွက်တယ်
။နော်ဝေးမှာသတင်းသုံးနေတဲ့အရှင်ထာဝရကလည်းဆရာတော်ကြီးပြန်လွန်တော်မူခဲ့တဲ့ဖြစ်စဉ်မှာစစ်ကောင်စီမှသာတာဝန်ရှိကြောင်းအခုလိုမိန့်ကြားပါတယ်။
အဲ့တော့ဘယ်သူမှဘူတာဝန်နဲ့ရှိတယ်ဆိုတော့လက်ရှိအဟောအတရားဓမ္မအာဏာကိုလွတ်ယူထားတဲ့လူတွေမှာတာဝန်ရှိတယ်လို့ပဲပြောရမှာပဲ။ဘုန်းတော်ကတော့ဟောဘာဖြစ်လို့လဲဆိုတော့ဒါဟာအာဒီလိုအာဏာဒါမလွတ်ယူခဲ့ဘူးနော်။ဒီလိုသာသနာအတွက်ဆုံးရှုံးမှုမျိုးဂျုံဆွေးနေမှာမဟုတ်ဘူး။ဒီလိုဆရာတော်ကြီးတွေလည်းအဖြစ်ဆုံးတဲ့ဂျုံပြရမှာမဟုတ်ဘူး။ဘုန်းတော်တို့လည်းဝမ်းနေစရာဖြစ်မှာပေါ့ဘောနော်။ဒီနေ့ကဟိုဂိုင်းကနတစ်ခုဆိုတာတည်းပေါ့နော်။ဘုန်းတော်ကဒီသာသနာတော်မှာဒီအမတန်ကျေးဇူးများတဲ့ပုဂ္ဂိုလ်တဘာကိုဘုန်းတော်ကဆုံးရှုံးရတာပါဒီနေ့ချိန်ကမှဟိုပီတီအက်ကပဲဟို PDF ပဲဖြစ်စစ်အုပ်စုပဲဖြစ်ပေါ့နော်လောက်တာတဲ့သူတွေအပေါ်မှာဒါလည်းတံပြတ်တက်ရောက်မှုဆိုတာရှိတာပါအဲ့ဒီတော့မြန်တော့ဒါစစ်အုပ်စုရဲ့မစင်မကျင်လောက်ရဲ့ကြောင့်ဒီနေ့သာသနာတော်အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဟိုအာဏာကိုမတရားလုပ်ယူတဲ့သူတွေရဲ့ဟိုဆုံးဖြတ်ချက်အမှားလို့ပဲဘုန်းတော်ကမြင်ပါတယ်
စစ်တပ်ရဲ့ရန်တမ်းပစ်ခတ်မှုဖြစ်စဉ်တွေဟာနေရာအနှက်ဖြစ်နေပြီးတော့အခုလိုအထင်ကရဆရာတော်တပါးပြန်လွန်တော်မူတဲ့အထိဖြစ်ခဲ့တဲ့အခြေအနေကြောင့်သာလူတွေသိရှိခဲ့တာဖြစ်တယ်လို့စစ်ကောင်စီလက်အောက်မှာလူမသိသူမသိတည်ဆုံးခဲ့ရတဲ့တန်ဃာတော်အများပြားရှိနေတယ်လို့တီရကူဗုဒ္ဓတက္ကသိုလ်ရဲ့ဒေါက်တာဘွဲ့ရဆရာတော်တပါးကလည်းအခုလိုမိန့်ကြားပါတယ
်။အော်စိတ်မကောင်းဖြစ်တာပါဆရာတော်ကြီးလည်းအဲ့လိုဖြစ်တာနောက်တစ်ခုကတော့ဟုတ်ပြတဲ့လူရအလိုအလိုရရန်ကရောပြတဲ့လည်းမရှိဘူးလူရတန်ဖိုးထားမှာတန်ဖိုးမထားဘူးလို့ခံစားရတယ်နော်ဆရာတော်ကြီးလိုနာမည်ကြီးတဲ့ဆရာတော်ကြီးတွေမို့လို့အခုလုံးဒီပြည်ထင်စာဖြစ်တာအဲ့ဒီလိုအဲ့ဒီလိုဖြစ်ပျက်တယ်ဖြစ်သွားတဲ့ဟာလေးတွေလည်းအများကြီးရှိပါတယ်အများကြီးဆိုရင်မဲလို့လို့ပြောအရာချီထောင်ချီတော့မဟုတ်ဘူးပေါ့ကိစ္စတော်များများရှိတာလည်းရှိပါတယ်အဲ့ဒါရတော့ဒီလိုပဲဟိုတင်းကိုလိန်ပြစ်တော့ တင်ပြတော့အင်အားမရှိတော့ဘာမှမပြောနိုင်ဘူးလိမ့်နေတိုင်းလေးပဲဒီတိုင်းပဲငုတ်ခံရတယ်ဒီတင်ရားကြီးရှိတယ်အဲစိတ်မကောင်းဖြစ်တာပါပဲဟိုနေရာထိုင်ရမလုံးချုပ်ဘူးပေါ့
ဆရာတော်ဗဒနာမုနိန္ဒာဘိဝင်သားနဲ့အတူရန်ကုန်ကံ30ဆင့်ကျောင်းဆရာတော်ဗဒနာဂုဏိကာဘိဝင်သားတို့နှစ်ပါးဟာမန္တလေးမြို့မှာရှိတဲ့ရွှေကျင်ဂိုင်းထုတ်ရှိတဲ့မဟာဝိတ္တဒာယုံတိုက်တဲ့ရွှေကျင်နိကာရဗဟုဌာနမှာဂျွန်လ20ရက်နေ့မှာပြုလုပ်မဲ့အစည်းအဝေးကိုတက်ရောက်ဖို့ကြွလာကြတာဖြစ်ပါတယ်။ပြန်လည်တော်မူသွားတဲ့ဆရာတော်ဗဒနာမုနိန္ဒာဘိဝင်သားဟာစစ်ကောင်စီအာဏာသိမ်းတာကိုလက်မခံခဲ့တဲ့ဆရာတော်တစ်ပါးဖြစ်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းချိန်အစောပိုင်းကာလမှာစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့ရှုံချကြောင်းနဲ့ဆန္ဒပြလူထုကိုအထိခိုက်နေတဲ့နီးလန်းနဲ့ဖြေရှင်းဖို့ဆိုပြီးမေတ္တာရပ်ခံခဲ့တဲ့ဆရာတော်တစ်ပါးလည်းဖြစ်ပါတယ်။ဆရာတော်ပြန်လည်တော်မူချိန်မှာအသက်88နှစ်ဝါရော58ဝါရှိပြီဖြစ်ပါတယ်။တိပိတကဒရရွေးချယ်ရေးဆောင်မွေးပွဲအပါအဝင်ရန်ကုန်မန္တလေးတထုံစတဲ့မြန်မာနိုင်ငံအနှံ့အနေနဲ့အရက်ရက်ကတန်ခဆောင်မွေးပွဲတွေအတွက်စာချစာတင်ပေးခဲ့တဲ့ဆရာတော်ကြီးတစ်ပါးဖြစ်တယ်လို့လက်ရှိအချိန်အထိပဲခူးမြို့ကလျာဏီရက်ွက်ကဝိနေမိတာယုံကျောင်းစာတင်တိုက်ကိုဦးစီးပြီးယဟန်တန်ခါတော်တွေကိုစာတင်စာချပို့ချတင်ကြားပေးနေသူစာပေကျန်းကန်နှံ့ဆက်ကျွမ်းကျင်တဲ့ဆရာတော်ကြီးတစ်ပါးလည်းဖြစ်ပါတယ်စာတင်သားတွေအတွက်ရှင်တန်းကျမ်းပေါင်းများစွာကိုပြုစုခဲ့သူဖြစ်ပြီးတကြိုရှင်တန်းအပါအဝင်ကျမ်းပေါင်း38ကျမ်းကိုပြုစုခဲ့တဲ့ဆရာတော်တစ်ပါးလည်းဖြစ်ပါရဲ့ရှင်